လူမှုဝန်ထမ်းကေဇယင်းနဲ့ပြည်လည်နေရချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဖွဲ့လိုက်ပါလာတဲ့ရဟရဲဟာရခိုင်ပြည်နယ်မြောက်ပိုင်းကအပြန်မှာဒီကနေ့စနစ်နဲ့အပြစ်ခံရပါတယ်။ဒါပေမဲ့ဝန်ကြီးပါဝင်ရဟရင်ပေါ်လိုက်ပါသူတဦးတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရက VOA ကိုအတည်ပြုပါတယ်။ဒီသတင်းအသေးစိတ်ကို VOA သတင်းတောက်နိုင်ကွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချစာရေးဝန်ကြီးဒေါက်တာဝင်းမြအေးဦးဆောင်တဲ့မြန်မာအစိုးရဖွဲ့လိုက်ပါလာတဲ့ရဟရင်ကိုရခိုင်ပြည်နယ်မောင်သောနဲ့ဗုဒ္ဓတောင်ခရီးစဉ်မှာအပြန်ဗုဒ္ဓတောင်မြို့နယ်ဘက်မှာတနက်နဲ့ပြစ်ခတ်ခံရတယ်လို့တမတော်ပြောရေးစုခွေးရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်ဒီနေ့မနေ့ကျွန်တော်တို့ဒေါက်တာဝင်းမြအေးကဗုဒ္ဓတောင်ခရီးတဲ့စပါတယ်အဲဒီနေ့မနေ့ဆယ်နိုင်50ဆယ်နိုင်55လောက်မှာပြစ်ခတ်တာဖြစ်ပါတယ်ဆက်တည်ရတဲ့ဗုဒ္ဓတောင်အသွားဖြစ်တဲ့ထိခိုက်ဒဏ်ရာရရှိနေရှိဘူးတိုင်းရင်ကတော့ဒီလိုဝမ်းပိုက်တိုင်းကိုမချက်ချပါတယ်အဲပူကြီးကောင်ကိုအောင်မြင်စွာပြတ်တက်နိုင်ကြပါတယ်ပြီးတော့ဒုက္ခကြီးစိတ်တိုင်းနဲ့ဆက်လုပ်ပါတယ်ပြီးတော့ကျွန်တော်တို့ပူကြီးကောင်ကလည်းပြန်ထွက်တော့ကြစစ်တွေကိုမိညက်နဲ့၃နိုင်မှပြန်ရောက်ပါတယ်အဲ့ဒီလေပြင်းပြပါတယ်ဘာလို့ကြသွားဘူးပူကြီးကောင်မောင်းတော့ပဲတော့တိုင်းတက်ရိုင်းပဲသွားလာများပါတယ်နောက်ကပြောအဲ့ဒီကလည်းပြစ်ခတ်နေကြပဲအဲ့ဒီမှာပူကြီးကောင်ကလည်းမောင်းတော့လို့အဲ့ဒီဒီလိုရေးသေးတောင်လို့အဲ့လိုသွားနေကြတက်ရိုင်းဟိုရိုင်းရင်ကိုတော့အောက်ကနေတော့ကျွန်တော်တို့ရခိုင်ရွာတွေထဲမှာရှိနေတယ်ဒီလိုအမှားတန်တွေကတော့အဲရဟင်းမီမီမီမီဒီကလမ်းပြနေရ
ဒီပြစ်ခတ်မှုဖြစ်စဉ်တွင်ရဟင်းတစ်ချက်ထိခိုက်မှုရှိပြီးထိခိုက်တန်ရာရရှိမှုတော့မရှိဘူးလို့ဆိုပါတယ်စီရီသိမ်းမှနေစားရခိုင်ပြည်နယ်ဘက်မှာတမတော်ရဟင်းတွေကိုအေးအေးဘက်ကမကြာခဏပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့တမတော်ဘက်ကပြောပါတယ်ဒီပြစ်ခတ်မှုမှာရခိုင်လက်နက်ကိုင်အေးအေးအဖွဲ့လက်ချက်လို့ပြောပေမဲ့အတိပြုဖို့ကတော့အေးအေးပြောရေးဆိုခွင့်ရှိသူကို VOA ကနေစူးစမ်းဆက်သွယ်နေစေဖြစ်ပါတယ်ခင်ဗျာ